ခုရဲ့အတွင်းမှာအခုလူပြောများနေတဲ့ဒီအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ဟိုစကားပေါ့နော်စင်ကာပူမှာမြောက်ကိုရီးယားခေါင်းဆောင်နဲ့တွေ့ဆုံပွဲမှာပြောကြားသွားတာစစ်ပွဲကိုလူတိုင်းကလုံနိုင်တယ်ငြိမ်းချမ်းရင်းကိုတော့တတိအရှိဆုံးလူကပဲလုံနိုင်တယ်ဆိုတဲ့ဒီစကားပေါ့လေအဲ့ဒီစကားကိုဒေါ်အောင်ဆန်းစုကြည်ကလည်းထောက်ခံပါတယ်ငြိမ်းချမ်းရေးအတွက်ဆိုယုံကြည်မှုရှိဖို့လိုတယ်စွန့်စားဖို့လိုတယ်ဆိုတဲ့စကားမျိုးဒေါ်အောင်ဆန်းစုကြည်ကလည်းပြောသွားတယ်ဆိုတော့ဒီခေါင်းဆောင်တွေရဲ့စကားတွေပေါ်မှာကိုမင်းကိုနိုင်ဘယ်လိုများမြင်ပါလဲရှင်
လုံခဲ့တဲ့နှစ်ဒီကလေးကကျွန်တော်တို့ဟောပြောပွဲတွေမှာပြီးတော့အဲဒီနိုင်ငံခြားသောဖွင့်ပွဲတွေမှာပြောလို့ရေးလို့ရှိပါတယ်အဲ့ဒါကဘာလဲဆိုတော့ရင်းချမ်းရေးရယူပေးနိုင်သူကိုသူရဲကောင်းလို့ညီနဲ့ခစ်အဖြစ်အဲ့ဒီကျွန်တော်တို့တွားကြရအောင်ပါပါရန်သူတွေပေါ်ကိုအနိုင်ယူတဲ့လူဟာသူရဲကောင်းလို့ဆိုတာတော့လည်းမပြီးတော့ပါဘူးကျွန်တော်တို့တကယ်အနိုင်ယူရမယ့်ရန်သူလားကျွန်တော်တို့လက်ခံရမယ့်ဒီနောက်ပါခြင်းလားဆိုတာကျွန်တော်တို့စီစစ်ကြရမှာပါအဲ့တော့ကျွန်တော်တို့ငင်းငင်းရေးယူနိုင်တဲ့သူကိုသူရဲကောင်းလို့ခေါ်ရတဲ့အဖြစ်အပျက်လူတွေကယုံကြည်တဲ့အဖြစ်အမှုထားတဲ့အဖြစ်ကျွန်တော်တို့စီရင်ကြရမယ်အလုပ်လုပ်ကြရမှာပ
ါဟုတ်ကဲ့အခုလက်ရှိမြန်မာနိုင်ငံရဲ့ငင်းငင်းရေးအခြေအနေပေါ်ရောကိုမင်းကိုနိုင်ဘယ်လိုများတုံ့သက်ပါလဲရှင
်အဲ့ဒါလေဒါလူရင်းပြောရင်တော့ကိုကျိုးစည်းဝါအခြေခံနဲ့စဉ်းစားရင်တော့ဘယ်တော့မဆိုဒါရှိပြီးတော့မျောတိုင်းဝေးမှာပဲဗျကျွန်တော်ဘာလဲပြောရမှာလဲဆိုတော့ဉာဏ်အမြော်မြင်နဲ့ပါဒီဟာက theory လို့ပြောရင်တော့ပြင်းမလို့တဲ့ကိစ္စပေါ့တကယ်လက်တွေ့ဆိုလဲဟိုကိုယ်စီတမိုင်းကြောင်းတွေကိုလေ့လာကြည့်ရပါတယ်နောက်တစ်ခုကဘာလဲဆိုတော့ရှေ့ကိုတိုးဖို့အတွက်ဆိုရင်ကျွန်တော်တို့ကိုယ်စီဘာတွေကိုရှော့ချကြရမှာလဲဆိုတော့ကဒီကနေ့မဖြစ်နိုင်သေးတဲ့ကိစ္စကိုဒီနေ့ချက်ချင်းရရမယ်လို့ဘယ်သူမှစာနာမစောသေးဘူးပေါ့အဲ့ဒီလိုအနာဂတ်ကလည်းလုံလောက်တဲ့အာမခံချက်ကရှိရမှလည်းတစ်ဖက်ကလိုအပ်ပါတယ်။အဲ့တော့ပဲကျွန်တော်တို့ကဒီကနေ့အကြောင်းလည်းပြောရင်မကဘူး။နောက်တစ်ချိန်မှာတရားစီရင်ဘယ်လောက်ယုံရမလဲဆိုတဲ့ကိစ္စအဓိကတော့ယုံကြည်မှုကိစ္စပါပဲ
။ဟုတ်ကဲ့။မြမငင်းချမ်းရင်းမှာဒီလက်နက်ကင်တွေရဲ့အခန်းကဏ္ဍကရောဘယ်လောက်အရေးပါတယ်လို့ကိုမင်းကိုနိုင်ပြောနိုင်မလဲမြင်လို့ရမလဲရှင်။ဟုတ်ကဲ့
။သူတို့ကအဓိကကာယကံရှင်ထဲမှာပါတာပေါ့။ဒါပေမဲ့သူတို့နဲ့ပြီးသွားဆိုတော့မပြီးဘူးကြ။ဘာလဲဆိုတော့အဲ့ဒီဒေသအသီးသီးမှာနေကြတဲ့အထူးသဖြင့်တိုင်းရင်းသားပြည်သူတွေပေါ့။သူတို့တွေရဲ့ဘဝ၊သူတို့ရဲ့ခံစားချက်၊သူတို့ရဲ့အနာဂတ်အဲ့ဒါတွေအကုန်လုံးနဲ့တကယ်ကြီးသင့်ပါနေတာ။အဲ့တော့ကျွန်တော်တို့ပြည်သူတွေဘက်ကလည်းဒီအငြင်းရည်ကိုဘယ်လောက်တောင်းဝန်ထားတယ်၊ဘယ်လောက်မျှော်လင့်တယ်၊ဘယ်လောက်အလုပ်ဝိုင်းလုပ်ပေးနိုင်တယ်ဆိုတာကအစပေါ့။အတန်းတစ်ယောက်အပြန္နာအပြစ်ပေးရမယ်။ဆိုလိုတာကလည်းကျွန်တော်တို့စိတ်ကူမယ်ဆိုလို့ရှိရင်အနာကိုအမှန်တိုင်းပြောကြရမယ်။အာမဖြစ်မယ်ကျွန်တော်တို့အနာရီကိုပုံးပြထားလို့မရဘူးဒီအနာရောဂါအကြောင်းကိုသိသွားတဲ့ခါကျမှဆေးကျက်ရှာကြရတာကိုတော့ဝင်နေမြင်လာမှုဒီအနာကအတွက်တရားနဲ့တရားယုံကြည်နဲ့ပြောဆိုနိုင်မှုစိတ်ချရတဲ့ဆွေးနွေးပွဲဖြစ်ဖို့ပေါ့ဗျာဒါလိုတာပါပဲ
ဟုတ်ကဲ့ငင်းငယ်ရေးကိုအခုလက်နက်ကင်ခေါင်းဆောင်တချို့ကတကယ်မလိုချင်ဘူးဆိုတဲ့တုံ့တက်ပြောဆိုမှုတွေလည်းတွေ့ရပါတယ်ပေါ့နော်ကိုမင်းကိုနိုင်ဒီပေါ်မှာဗာများပြောနိုင်မလဲရှင
်ငယ်လက်နက်ကင်အဖွဲ့အစည်းဖြစ်ဖြစ်ပေါ့ဗျာအဲ့ဒီမှာခေါင်းဆောင်အပြောင်းလဲတွေဖြစ်တယ်။အဲ့ဒီကြတဲ့သဘောထားတင်းမာတဲ့လူ၊သဘောထားညှိနှိုင်းတဲ့လူ၊အလေအလတ်ကြတဲ့လူဒီလိုမျိုးတွေအများကြီးရှိတာပဲ။အဲ့တော့ဘယ်သူတွေလက်ထက်မှာတော့စစ်ကိုပို့ပြီးတော့လိုလားတယ်ဆိုတာမျိုးကအမျိုးပြ။နောက်တစ်ခုကကျတော့ကျွန်တော်ခုနကပြောခဲ့သူရဲ့အကျိုးစီးပွားတွေပေါ့။လက်ရှိရနေတဲ့ဥစ္စာဒဏ္ဍာရီဝင်ငွေတွေအဲဒီလူထိုင်မှုတွေသူတို့ဘဝရဲ့အာဏာခံချက်တွေပေါ့။အဲ့ဒါတွေကိုထိခိုက်သွားမယ်လို့သူတို့ယုံကြည်နေတော့ငြင်းငြမ်းရမရနိုင်ဘူး။ဒါအမှန်ရှင်းပါလေ။
ဟုတ်ကဲ့ဟုတ်ကဲ့အခုနောက်တစ်ခုကအခုလက်ရှိပြည်တွင်းငြိမ်းချမ်းရေးအတွက်တက်မတော်အပါအဝင်ပေါ့လေလက်နက်ကင်အားလုံးကဘလို့များဆောင်ရွက်တင်တယ်လို့ကိုမင်းကိုနိုင်မြင်ပါလဲရှင့
်ဟိုအဓိကကတော့ကျွန်တော်ဟိုအများအားပြောရရှိတယ်လေသူလင်းမြင်တာမှုဆိုတဲ့နေရာမှာပြည်သူလူထုပြည့်ပြည့်ပေးရတာပေါ့ဟိုဘာတွေဆွေးနွေးခဲ့တယ်ရလဒ်တွေဘာတွေထွက်ခဲ့ပြီဆိုတာမျိုးပေါ့အဲ့ဒီပြည်လင်းမြင်တာမှုကအဓိကပါနောက်တစ်ခုကပြည်တော်မှုဆိုတာကိုဘာသာပြန်ရတဲ့နေရာမှာပေါ့နော်ကျွန်တော်တို့ကဒီမိုကရက်တစ်ဖယ်ရယ်ပြည်တော်စုလို့ဟိုရေဘူးရအဖြစ်လက်ခံထားတာတော့မှဖယ်ဒရယ်ဆိုတဲ့နေရာမှာအဲ့ဖယ်ဒရယ်ကိုဘာသာပြန်လိုက်တဲ့အခါကျတော့မတူဘူးဆိုတာမျိုးဖြစ်လာတယ်။အဲ့ဒါပါပဲကျွန်တော်တို့ရဲ့အသီးသီးကိုစီပေါ့ဒီစိတ်ထဲမှာယုံကြည်ထားတဲ့အရာတွေဟာတယောက်ကိုတယောက်ဘလောက်အပြန်အလှန်လေးစားယုံကြည်မှုရှိတယ်လဲဘလောက်အထိဟိုမူလအခွင့်အရေးတွေပြန်ပေးနိုင်တယ်လဲပြီးတော့စိတ်ချရမှုပေါ့အနာဂတ်ရဲ့အာမခံချက်တွေပါအဲ့ဒါတွေကိုအကြည့်လေဆွေးနွေးနိုင်ဖို့ပဲလိုပါတယ
်ဟုတ်ကဲ့မြန်မာပြည်ရဲ့ငြိမ်းချမ်းရေးအတွက်ကအထူးကဘာတွေလုပ်ဖို့လိုမလဲဒီလက်နက်ကိုင်းမဟုတ်တဲ့အစိုးရနဲ့တခြားနိုင်ငံရေးလူမှုရေးအဖွဲ့အစည်းတွေပြည်သူတွေအနေနဲ့ရော ဒီမြန်မာပြည်ညီညွတ်ရေးအတွက်မှာဘယ်လိုများပါဝင်သင့်တယ်လို့ပြောနိုင်မလဲ
။ဒါကြောင့်ဟိုအရင်ဆုံးကကြဒီတိုက်နေကြတဲ့စစ်ပွဲတွေရပ်ဖို့ကပထမပါ။ဒါကြောင့်လည်းဆိုတော့ဟိုကျွန်တော်တို့ဟိုတရားနည်းတရားအထိတိုက်တွေများလာလို့ရှိရင်ဆွေးနွေးရတာအခက်တယ်ကအဲ့တော့ပြည်သူတွေလူကျင်တာကနံပါတ်၁တနတ်တန်တွေရပ်သွားပြီးတော့သူဒီအလုံးစုံနိုင်ငံရေးရဒီညီညာရေးလုပ်ငန်းတွေတခုလုံးပြည်လည်သွားတယ်ဆိုတာကဒါကကာလတော့အချိန်ယူမှာပါ။အရင်ဆုံးကတော့သိချရတဲ့အပြစ်ခတ်ရဆဲမှုတွေပေါ့အဲ့ဒါကတကယ်လို့ပြောအပြန်အလှန်ယုံကြည်ရတဲ့အချိန်ကြီးကကျွန်တော်တို့ဒီပြည်တွင်းကနဲ့မလုံလောက်လို့ရှိရင်တဘာကြီးကပါလာပြီးတော့ဒီဟာကိုသိချရအောင်ဝိုင်းပြီးတော့တမာရီရှိရှိနဲ့ဆောင်ရွက်ပေးနိုင်တာမျိုးလုပ်မလားကျွန်တော်တို့ပြည်တော်စုဓာတ်ရည်ကြီးပဲပြောနေတဲ့အပြန်အလှန်ယုံကြည်မှုနဲ့သိချရတဲ့အပြစ်ခတ်ရဆဲလုပ်မလားအဲ့ဒီကနေပြီးတော့စရမှာတကယ်တော့ကျွန်တော်ပြောချင်တာအစ်တိုက်နေရင်းနဲ့ဆွေးနွေးရဆိုတာမျိုးကအမှန်တန်ခဲရင်ပါလေကျွန်တော်တို့စိတ်ချရတဲ့ဒီညီညာရေးအတွက်ဆိုလို့ရှိရင်အရင်ဆုံးစစ်ပွဲတွေရပ်ဖို့ကိုပဲနံပါတ်၁အရေးကြီးဆုံးပါအဲဒီအပြစ်ခတ်တွေတကယ်ရပ်သွားလို့စိတ်ချယုံကြည်ရပြီဆိုတဲ့အချိန်နဲ့တစ်ပြိုင်တည်းမှာကျွန်တော်တို့ဒီတိုင်းမှာလုပ်နေတဲ့ညီညာရေးဆွေးနွေးပွဲတွေပေါ့ဒီ27ရာသီပြည်လုံးညီလာခံကိုဘယ်လိုသဘောထားမလဲဘယ်လိုချိန်ကကြမလဲအပြီးတဲ့ခါကျလို့ရှိရင်အဲဒီအပြစ်ခတ်ရဆဲရေးစာချုပ်ပေါ်မှာဘယ်လောက်ဂရုတည်ကြည်ကြမလဲအဲ့ဒါတွေပေါ့အဲဒီဟာတွေအကုန်လုံးအပေါ်မှာတိုင်းရင်းသားတွေရောကျွန်တော်တို့နဲ့တိုင်းအဖွဲ့အစည်းမှန်နေရပေါ့ပြီးတဲ့ခါကျတော့အစိုးရရောပြည်သူရောအဲ့ဒီမှာလာပြီးတော့စုရအစုံရအဖြစ်ဒါလက်လုံးမြင်တဲ့နိုင်ငံရေးအရာအစုံချက်ပါအဲ့ဒါအရေးကြီးပါတယ်
ဟုတ်ကဲ့ကိုမီးကိုနိုင်ခုလိုဖြစ်ပြတာကျေးဇူးများကြီးတင်ပါတယ်ရှင
်ဟုတ်ကဲ့ကျွန်တော်ကျေးဇူးတင်ပါတယ်